Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်မေလ13ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုံးလင်းပေးနေပါတယ်။ဒီမှာအ딴စမှာဒီညနေခင်းတဲ့စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါကျွန်တော်ရနိုင်ပါစနေနေ့ညနေခင်းသတင်းတွေကိုကိုအောင်နဲ့တို့ကြီးညာပေးသွားမှာဖြစ်ပါတယ်။တမန်တော်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးကမှဖြစ်စေတမရအီမူမှာအဲ့ဒရင်နဲ့ညသာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုတမရအီမူတော်ကညှင်းဆိုလိုက်ပါတယ်။ကမ္ဘာတဝန်းကကုမ္ပဏီနဲ့အဖွဲ့အစည်းတွေအများအပြားကွန်ပျူတာဆိုင်ဘာတိုက်ခိုက်မှုကြီးခံရတာကြောင့်လုပ်ငန်းတွေအတော်များများရပ်ဆိုင်းသွားခဲ့ပါတယ်။နိုင်ငံတော်တိုင်းပြည်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာခေတ်သစ်ပိုလမ်းမကြီးလို့ခေါ်တဲ့ကမ္ဘာလန်တီဆောင်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီကနေ့မနက်ပိုင်းကထွက်ခွာသွားပြီဖြစ်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကူးညံ့နေခဲ့မှာကြားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းပြီးမှသောတာရှင်နေနားဆင်ကြမှာကပြည်သူနိုင်ငံသမရရွေးကောက်ပွဲမှာအီမန်နျူရယ်မက်ခရွန်နိုင်ရတာကြောင့်အနောက်နိုင်ငံတော်တော်များများကခေါင်းဆောင်နေစိတ်သက်သာရာရကြပါတယ
် If you ask what is the kind of world the United States would like the world to look like the answer is very much like Europe
a democratic society ဥရောပရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဘာတွေဆက်ဖြစ်လာမလဲဆိုတာကိုမကြခင်မှာပြည်စုံနားဆင်ကြမှာပါဒါပြင်ထားနိုင်ငံရောင်ရွှေပြောင်းအလုပ်သမားတွေအရေးအပြင်မနေ့ကနေပြီးတော့မှကျင်းပတဲ့ဆယ်ချိန်မြောက်ပြည်အောင်စုငင်းချင်းဆွေးနွေးပွဲပူးတွဲကော်မရှင်အစည်းအဝေးအကြောင်းစတွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရသတင်းတွေကို QNN နဲ့ကိုအောင်တို့ကကြီးညာပေးသွားပါမယ်ရှင
်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးခန်းမှာဖြစ်စေသမ္မတအင်ဘီရောမှာဖြစ်စေအဲ့ဒီနဲ့ညစာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအင်ဘီရောကညင်းဆိုလိုက်ပါတယ်။သမ္မတထရမ့်ကတောက်ကြနေမှာသူ့ Twitter စာမျက်နှာကနေဒီနှစ်စာမိုင်းကပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရင်းမှု James Comey နဲ့သူ့ရဲ့တီးခြားဆွေးနွေးမှုတွေကတခုကိုရှုပ်ဝှက်အတန်ဖန်ထားတယ်ဆိုတဲ့ရေးသားမှုကနေအငင်းပွားမှုတွေပို့ပြီးတော့ဖြစ်လာနေတာဖြစ်ပါတယ်။ James Comey အနေနဲ့မီဒီယာတွေကိုဖောက်ချမှုတွေစတင်မလုပ်ခင်မှာသူနဲ့သမ္မတတို့ရဲ့ဆွေးနွေးမှုမှတန်းတင်ထားတဲ့တိတ်ခွေရှိမနေဖို့စူတောင်းတင်ကြောင်းသမ္မတထရမ့်ကသူ့ Twitter မှာရေးသားခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းကြတာမှာတော့သမ္မတအင်ဘီရောပြောခွင့်ရ Sean Spicer ကသမ္မတအနေနဲ့ဒါထပ်ပို့ပြီးထပ်ပြောဖို့မရှိပါဘူးလို့ထပ်တလဲလဲဖြေကြားသွားခဲ့ပါတယ်။ဒီလိုရေးသားချက်ဟာချင်းချောင်းမှုတစ်ခုမဟုတ်ပဲအချက်လက်တစ်ခုသာဖြစ်ကြောင်းနဲ့ Twitter စာသားတိုင်းမှာအဓိပ္ပာယ်ရှင်းနေပါတယ်လို့ပြောခဲ့တာဖြစ်ပါတယ်။1983ခုနှစ်ကသမရရစ်ချတ်နစ်ဆန်လက်ထက်ကအခုလိုဘဲဥပုံရုံးကမှလာရောက်တဲ့ဧည့်သည်တွေကိုအတန်ဖမ်းခဲ့ပြီးမဲ့ဒီစနစ်ကိုရပ်ဆိုင်းတင်တယ်လို့နောက်တက်လာတဲ့အမေရိကန်သမရတွေကယုံကြည်ကြကြောင်းသမိုင်းဆရာတွေကပြောပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လွန်ခဲ့တဲ့ဆယ်နှစ်အတွင်းအခွန်ပေးဆောင်ခဲ့တဲ့မှတ်တမ်းတွေအရထွင်းချက်အနေအချင်းလောက်ကလွဲလို့ရုရှားနိုင်ငံကနေဝင်ငွေရတဲ့အထောက်အထားတွေမတွေ့ရတဲ့အကြောင်းအကျိုးဆောင်ရှင်းလင်းတွေကပြောဆိုပါရယ်အင်ဘီရောကတောက်ကြနေမှာထုတ်ပြန်လိုက်တဲ့ရှင်းလင်းတွေရဲ့ဒီကြေညာထုတ်ပြန်ချက်မှာတော့2013ခုနှစ်ကမော်စကိုမြို့တော်မှာကျင်းပခဲ့တဲ့မဲဆက်ကြဝလာပြိုင်ပွဲနဲ့2008ခုနှစ်မှာရုရှားဂရေဂျယ်တတိယတယောက်ကိုအမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကအင်ချမ်မီရောင်းချခဲ့တာကလွဲလို့သမ္မတထရမ့်မှာရုရှားနဲ့ငွေကြေးအဆက်ဆံမရှိကြောင်းပြောဆိုခဲ့တာပါဟိုတယ်ကန်တွေကွန်ဒိုအင်အာတွေနဲ့ကောက်ကွင်းတွေငှားရင်ရတာလို့သမ္မတထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကတာမန်ဝင်ငွေမျိုးတွေလည်းရှိကောင်းရှိနိုင်တယ်လို့ဆိုပါရယ်နိုင်ငံတကာဥပဒေဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Morgan Lewis and Bockers Company ကတမရမဖြစ်ခင်အချိန်တော်ကြာကလေးကဝန်ဆောင်မှုပေးနေတဲ့ရှင်းလင်းတွေကထုတ်ပြန်လိုက်တဲ့စာထဲမှာတော့အခွန်ဆောင်ထားတဲ့မှတ်တမ်းတွေမှာတမရထရမ့်ဒါမှမဟုတ်သူ့ရဲ့စီးပွားရေးလုပ်ငန်းတွေကနေရုရှားကလုပ်ငန်းရှင်တယောက်ကိုပဲဖြစ်ဖြစ်ကုမ္ပဏီတွေကိုပဲဖြစ်ဖြစ်ငွေပေးချေခဲ့တာမျိုးမရှိကြောင်းလည်းဖော်ပြထားပါရယ်တမရထရမ့်ရဲ့ကုမ္ပဏီမှာရုရှားဘက်ကရင်းနှီးမြှုပ်နှံထားတာမျိုးမတွေ့ရဘူးလို့လည်းပြောဆိုထားတာပါဒါပေမဲ့လည်းသမရရဲ့ commitment မိတ်တွေကိုတော့ရှင်းလူတွေကထုတ်ပြန်ခြင်းမရှိပါဘူးဒီသတင်းပတ်ထဲမှာ American ပြည်အောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားမှု James Comey ကိုယာရုကနေဖယ်ရှားခဲ့တဲ့အပေါ်စိုးရိမ်မကင်းဖြစ်နေတာတွေကိုအင်ဘီရောကဖြေရှင်းနေရချိန်မှာပဲမလာရှိရနေတနင်္လာနေ့ရက်စွဲနဲ့ရှင်းလူတွေရဲ့စာကိုတောက်ကြနေကမှထုတ်ပြန်လိုက်တာပါ Republican Party အထက်လွှတ်တော်အမတ် Lindsey Graham ကတော့သမရထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ရုရှားတို့ကြားဆွေးနွေးမှုတွေကိုပိုသိရှိလို့ကြောင်းအင်ကာနေမှာပြောဆိုထားပါတယ်လုံခဲ့တဲ့နှစ်ထဲအမေရိကန်သမ္မတရွေးကောက်ပွဲတွေကိုရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စစ်ဆေးချက်တွေကိုစုံစမ်းစစ်ဆေးနေတဲ့လွှတ်တော်ကော်မတီဝင်တဦးဖြစ်တဲ့အထက်လွှတ်တော်အမတ်ဂရေဟမ်တန်သမ္မတရှိနေရတဲ့ထုတ်ပြန်ချက်ကိုပေးပို့ထားကြောင်းလဲအင်ဘီရောကပြောဆိုပါရခင်ဗျာ
ကမ္ဘာတစ်ပတ်ငါကုမ္ပဏီနဲ့ဖွဲ့စည်းတဲ့အများအပြား ransomware လို့ခေါ်တဲ့ computer cyber တိုက်ခိုက်မှုကြီးခံခဲ့ရတာကြောင့်တကမ္ဘာလုံးမှာခရက်ရက်ခတ်သွားပြီးတော့လုပ်ငန်းတွေအတော်များများလည်းရပ်ဆိုင်းသွားခဲ့ပါတယ်။ကမ္ဘာပနိုင်ငံ84နိုင်ငံမှာ computer cyber တိုက်ခိုက်မှုပေါင်း4000ကျော်လောက်ဖြစ်ပွားခဲ့တာပါ။ransomware လို့ခေါ်တဲ့ဒီ computer virus ဟာ computer မှာအသုံးပြုနေတဲ့ system တွေကိုပြင်မှတ်ထားတိုက်ခိုက်တာဖြစ်ပြီးတော့ file တွေကိုဖျောက်ထားလိုက်တာဖြစ်ပါတယ်။အဲ့ဒီ file တွေကိုပြန်လိုချင်တယ်ဆိုရင်တော့ပတ်စံပေးမှသူတို့ကဒီ file တွေကိုပြန်ပေးတာဖြစ်ပါတယ်။အရေးကြီးတဲ့လုပ်ငန်းတွေကိုလုပ်နေပြီးတော့အချက်အလက်တွေမရှိဘဲအကြာကြီးမနေနိုင်တဲ့အဖွဲ့အစည်းတွေကိုပြင်မှတ်ထားတိုက်ခိုက်နေတာဖြစ်တယ်လို့ Redlock အမှုဆောင်အရာရှိချုပ် Varun Bedwar ကပြောပါတယ်။ဥပမာအားဖြင့်မျိုးသားကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အောက်မှာရှိတဲ့ဆေးရုံအများစုဟာလုံးဝရပ်ပြီးအချက်အလက်တွေပျောက်သွားတာကြောင့်ဗြိတိန်နိုင်ငံကကျန်းမာရေးစောင့်ရှောက်မှုစနစ်ထဲကအတော်များများရပ်သွားတာကိုတွေးလိုက်ရကြောင်းအဲ့ဒီအတွက်သူတို့ဟာလူနာတွေကိုလည်းပြန်လွတ်နေရတယ်လို့သူကဥပမာပေးပြီးပြောပါတယ်။ဒီ computer cyber တိုက်ခိုက်မှုဟာတောက်ကြနေကဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့်ဗြိတိန်နိုင်ငံမှာရှိတဲ့စျေးရုံတွေအတော်များများလဲကြရဲရိုက်ခတ်သွားခဲ့ပါတယ်ခင်ဗျာ
။မှန်မှန်ကန်ကန်အခြေအနေမျိုးဖြစ်မယ်ဆိုရင် American ပြည်အောင်စုနဲ့ဆွေးနွေးဖို့ဆန္ဒရှိကြောင်းမြောက်ကိုရီးယားအစိုးရတန်တမန်တစ်ယောက်ကဒီကနေ့ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနရဲ့ American ရေးရညွှန်ကြားမှုချုပ်ချိုဆွန်ဟွိုင်ကနော်ဝေနိုင်ငံကနေမြောက်ကိုရီးယားကိုအပြန်တရုတ်နိုင်ငံပေကျင်းမြို့တော်အပြည်ပြည်ဆိုင်ရာလေဆိပ်မှသတင်းထုတ်တွေကိုပြောကြားခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရနဲ့တွေ့ဆုံမှုမြောက်ကိုရီးယားကပြင်ဆင်နေသလားဆိုပြီးမေးမြန်းရမှာအခြေအနေပေးရင်ဆွေးနွေးသွားမယ်လို့မှတ်ချက်ပေးခဲ့ကြောင်းတောင်ကိုရီးယားနိုင်ငံယွန်ဟပ်သတင်းကဖော်ပြပါရယ်။နော်ဝေနိုင်ငံအော့စလိုမြို့မှာရောက်ရှိစဉ်မှာတော့မြောက်ကိုရီးယားအစိုးရတန်တမန်ဟာအမေရိကန်ပညာရှင်တွေအစိုးရအရာရှိဟောင်းတွေနဲ့တွေ့ဆုံခဲ့ပါရယ်။မြောက်ကိုရီးယားမျိုးသမီးတန်တမန်ရဲ့မှတ်ချက်နဲ့ပတ်သက်လို့အမေရိကန်တာဝန်ရှိသူတွေဘက်ကတော့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးမရှိသေးပါဘူး။သမ္မတထရမ့်ကတော့လွန်ခဲ့တဲ့လတည်းမှာပဲမြောက်ကိုရီးယားနဲ့ပြည်ပခကြီးကြီးမားမားရင်ဆိုင်ကောင်းရင်ဆိုင်ရနိုင်တယ်လို့ပြောဆိုခဲ့ပေမယ့်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးအစီအစဉ်တွေနဲ့ပတ်သက်လို့ပြဿနာပေါ်နေရတာတွေကိုတန်တမန်ရေးနည်းလမ်းနဲ့ငြင်းငြင်းချမ်းချမ်းဖြေရှင်းလို့ကြောင်းပြောဆိုထားပါတယ်။ဒီနောက်ပိုင်းမှာလည်းတင့်တော်တဲ့အခြေအနေမျိုးဖြစ်မယ်ဆိုရင်မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်နဲ့ပါတွေ့လို့ကြောင်းပြောဆိုထားတာပါ။ဒီသတင်းပတ်ထဲမှာပဲတောင်ကိုရီးယားနိုင်ငံမှာသမရသစ်ဖြစ်တာဝန်ယူခဲ့တဲ့မွန်ဂျဲအင်ကလည်းအချိန်နေပေးရင်မြောက်ကိုရီးယားကိုတွားရောက်ဖို့ဆန္ဒရှိကြောင်းပြောဆိုထားပါတယ်ခင်ဗျာ
UAVE ကတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီကနေ့စနေနေ့ညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတရုတ်သမ္မတရှီကျင့်ဖင်ရဲ့ဖိတ်ကြားချက်နဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလန်တိဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီကနေ့မနက်ပိုင်းကပဲထွက်ခွာသွားပြီးဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့အတူပြည်ထောင်စုဝန်ကြီးတွေဖြစ်တဲ့ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဦးတန်းစင်မောင်၊ဆောက်လုပ်ရေးဝန်ကြီးဦးဝင်းခိုင်၊နိုင်ငံသားရေးဒူးဝန်ကြီးဦးကျော်တင်နဲ့စီးပွားရေးနဲ့ကုသရေးဝန်ကြီးဦးအောင်ထူးအပြင်တခြားတာဝန်ရှိပုဂ္ဂိုလ်တွေလိုက်ပါသွားကြပါတယ်။ဒီဆွေးနွေးပွဲကိုတော့တရုတ်နိုင်ငံဘေကျင်းမြို့မှာမေလ14ရက်နေ့ကနေ15ရက်နေ့အထိနှစ်ရက်ကြာကျင်းပသွားမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်အပြင်ကမ္ဘာတစ်ဝှမ်းမှာရှိတဲ့စပိန်၊ဆွစ်ဇာလန်၊ဆာဗီးယား၊ဂရိ၊ဟန်ဂေရီ၊ပါကစ္စတန်၊ကမ္ဘောဒီးယား၊လာအိုအပါအဝင်နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေနဲ့ကိုယ်စားလှယ်တွေလက်တက်ရောက်ကြမှာဖြစ်ပါတယ်။ဒါပြင်အမေရိကန်ဘက်ကလည်းဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်တယ်လို့ပြောထားပါတယ်။မနေ့စနေနေ့ကစပြီးတော့စနေနေ့ကဒီကနေ့စနေနေ့ကစပြီးဘေကျင်းမြို့ကိုစတင်ရောက်ရှိလာတဲ့ကမ္ဘာနိုင်ငံအသီးသီးကခေါင်းဆောင်တွေကိုတရုတ်သမ္မတရှီကျင်းဖင်နဲ့ဝန်ကြီးချုပ်လီခချန်တို့ကတွေ့ဆုံနှုတ်ဆက်ကြပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့တရုတ်နိုင်ငံကအဆိုပြုတဲ့ဒီခေတ်သစ်ပိုလန်မှစီမံကိန်းနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုသွားပါတယ်။ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုအတွက်ဒီကနေ့ရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဖြေရှင်းဖို့အတွက်ကမ္ဘာကြီးကိုတစုတစည်းတဲ့ဖြစ်အောင်လုပ်တဲ့နေရာမှာတရုတ်နိုင်ငံဟာအဓိကကျတဲ့အခန်းကဏ္ဍမှာပါဝင်နေတယ်လို့အတွင်းမှုချုပ်ကပြောလိုက်ပါတယ်ခင်ဗျာ။
ပါကစ္စတန်နိုင်ငံအနောက်တောင်ပိုင်းမှာဘယ်သူဘဝမှမသိတဲ့တနတ်သမားတွေရဲ့လက်ချက်နဲ့ဒီကနေ့မှာပဲဆောက်လို့ရေးအလုသမား10ယောက်ထက်မနည်းတည်ဆုံးခဲ့ပြီးအများပြားဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါရယ်ဂွာဒါစိတ်ကမ်းမြို့ကလမ်းဖောက်လို့ရေးလုပ်ငန်းခွင်မှာအလုလုံနေတဲ့အလုသမားတွေကိုမော်တော်ဆိုင်ကနဲ့ရောက်လာတဲ့တနတ်သမားတွေကပြစ်ခတ်ပြီးတော့ထွက်ပြေးသွားခဲ့ကြပါရယ်တိုက်ခိုက်မှုတွေဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူးဂွာဒါမြို့ရှိရာဘလူးချစ်စတန်ပြည်နယ်မှာပဲ IS တေကြရရဲ့အသေးခံဘုံးကွယ်တိုက်ခိုက်မှုကြောင့်လူ25ယောက်ထက်မနည်းသေဆုံးပြီး40လောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်တနေ့မှာပဲပြစ်ခတ်မှုဖြစ်ပွားတာပါအ မက်စတန်မျိုးကမနေ့ရုံးကအသေးခံဘုံဖောက်ခွဲမှုမှာတော့ပါကစ္စတန်အထက်လွှတ်တော်ဒုတိယဥက္ကဋ္ဌအဗ်ဒူဂါဖိုဟိုက်ဒါရီကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပါတယ်တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်ကြောင်း ISC သတင်းကြောင်းအဖွဲ့ကသူ့ရဲ့ MX သတင်းအေဂျင်စီကနေကြေညာခဲ့ပါတယ်တိုက်ခိုက်မှုမှာပြစ်မှတ်ထားခံရတဲ့အထက်လွှတ်တော်ဒုတ်ထားကတော့အနေချင်းသာဒဏ်ရာရရှိခဲ့ပေမဲ့သူနဲ့တူလိုက်ပါတဲ့ရင်မောင်းနဲ့အထက်လွှတ်တော်ရေးရညှဉ်းချရေးမှုတို့ကတော့တည်ဆုံးခဲ့ပါတယ်အထက်လွှတ်တော်ဒုတ်ထားဟာဝန်ကြီးချုပ်နဝက်ရှရစ်ဦးဆောင်တဲ့ညွန်မောင်းအစိုးရတွေက GF ပါတီရဲ့အဓိကခေါင်းဆောင်တဦးလည်းဖြစ်ပါတယ်ပါကစ္စတန်နိုင်ငံမှာမကြသေးခင်ကစလို့ IS သေးကြွားတွေကတိုက်ခိုက်မှုတွေတိုးမြင့်လုပ်လာနေတာပါပါကစ္စတန်နိုင်ငံတောင်ပိုင်းက71မြို့မှာဖေဖော်ဝါရီလတဲ့လူ90ကျော်သေဆုံးခဲ့ပြီးဒီနေ့ထဲမှာအသေးပြောက်အများဆုံးဖြစ်ခဲ့တဲ့ဆူဖီဖျားကြောင်တိုက်ခိုက်မှုကလည်းသူတို့လက်ချက်ဖြစ်ကြောင်းစီးရီးယားအခြေဆိုင် IS အစ္စလမ်အစိုးရအဖွဲ့ကကြေညာထားပါတယ်ခင်ဗျာ
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားနယ်မြေပိုင်ဆိုင်မှုညှင်းပွားနေတဲ့ကက်ရှမီးယားဒေသမှာစနေနေ့ကနှစ်ဖက်တပ်တွေအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲဖြစ်ပွားခဲ့တာကြောင့်ရဲသား၂ယောက်သေဆုံးပြီးတော့၆ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။နှစ်ဖက်တပ်တွေအများပြားချထားတဲ့နယ်စပ်မြင်းတစ်လျှောက်ကနော်ရှရာဒေသမှာရှိတဲ့အိန္ဒိယစခန်းတစ်ခုကိုပါကစ္စတန်စစ်သားတွေကစနေနေ့မနက်ကစတင်ပြီးတော့တနက်ဒီလက်ပစ်ပုံးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့အိန္ဒိယစစ်တပ်ရဲ့ပြောခွင့်ရဒူဘိုမူဂျီမနိရှ်မာစတာကပြောပါတယ်ဒါကိုအိန္ဒိယတပ်တွေဘက်ကပြန်ပစ်ခဲ့ပြီးတော့တိုက်ပွဲတွေကစနေနေ့နေ့လယ်ပိုင်းထိဖြစ်နေတုံးပဲလို့သူကပြောပါတယ်ပါကစ္စတန်စစ်တပ်ဘက်ကတော့ဒါကိုလက်မခံဘဲငြင်းဆန်လိုက်ပြီးအိန္ဒိယတပ်တွေဘက်က2003ခုနှစ်ကအပြစ်ရစာချုပ်ကိုချိုးဖောက်ပြီးတော့အနည်းဆုံးနေရာ9ခုမှာပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဒီတိုက်ပွဲအတွင်းမှာပါကစ္စတန်အရသား3ယောက်လည်းဒဏ်ရာရသွားတယ်လို့ပြောပါတယ်။အိန္ဒိယဘက်မှာတော့73နှစ်အရွယ်မိန်းကလေး2ဦးနဲ့52နှစ်အရွယ်အမျိုးသား2ဦးသေဆုံးပြီးတော့3ယောက်ဒဏ်ရာရသွားတယ်လို့အိန္ဒိယကက်ရှမီးယားဒေသအုပ်ချုပ်ရေးမှူးရှဟစ်အစ်ဘောကပြောပါတယ်။ဒါပြင်တိုက်ပွဲတွေဖြစ်ပွားနေတဲ့ကြားမှာရှိတဲ့ရွာ15ရွာကအရသား1500လောက်လဲသူတို့ရဲ့အိမ်မှာပိတ်မိနေတယ်လို့ဆိုပါတယ်။နျူကလ িয়ার လက်နက်ပိုင်နဲ့အိန္ဒိယနဲ့ပါကစ္စတန်နိုင်ငံကြားမှာဖြစ်နေတဲ့နေဆက်တိုက်ပွဲနဲ့ပတ်သက်ပြီးတော့တစ်ဖက်နဲ့တစ်ဖက်တလဲစီအပြန်အလှန်ဆွဆွဲနေကြတာဖြစ်ပါတယ်ခင်ဗျာ
စီးရီးယားနိုင်ငံအလက်ပိုမျိုးအရှိဘက်ကလေရင်ခွင်းတစ်ခုကို IS စစ်သေးကြတွေစီကနေအစိုးရတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်လိုက်ပါတယ်လနဲ့ချီပီစစ်သေးကြတွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာပဲဒီကနေ့ဂျာရာလီစိတ်ကိုအစိုးရတပ်ကပြန်လည်သိမ်းပိုက်နိုင်တာပါစစ်သေးကြတပ်ဖွဲ့အများကြီးကလေရင်ခွင်းကနေပြန်လည်ဆုတ်ခွာသွားခဲ့ကြပြီးအစိုးရတပ်ဖွဲ့တွေကရှင်းလင်းတဲ့စစ်စင်ရေးတွေလှုပ်ဆောင်နေရမှာလက်ကျန် IS စစ်သေးကြတချို့နဲ့တိုက်ခိုက်မှုအနေချင်းဖြစ်ပွားခဲ့ကြောင်းလဲဗြိတိန်အခြေစိုက်စီးရီးယားလူခွင့်အကဲကဲအဖွဲ့ရဲ့ညွှန်ကြားမှုရမီအဗ်ဒဲရမန်ကပြောပါရယ်အကျဉ်ဖက်စစ်သေးကြတွေထိန်းချုပ်ရာနေမြေတွေကိုအစိုးရတက်ကဆက်လက်ထိုးစစ်ဆင်မှာဖြစ်ပြီးတော့အလက်ပိုမျိုးအရှိပိုင်းဒေသတွေကိုဆက်လက်တိုးချဲ့ထိန်းချုပ်သွားမှာဖြစ်ကြောင်းစီးရီးယားစစ်တပ်အရာရှိတယောက်ကပြင်သစ်သတင်းဌာနကိုပြောဆိုခဲ့ပါရယ်ဂျရာလီဇိတ်ကိုတော့ IS စစ်သေးကြတွေက2014ခုနှစ်ကတည်းကထိန်းချုပ်ထားခဲ့တာပါစီးရီးယားစစ်တပ်နဲ့မဟာမိတ်တွေရဲ့နောက်ထပ်ဆက်ဆင်ရေးတွေကိုတော့အလက်ပိုမျိုးအရှိဘက်မှာရှိတဲ့မက်စကာနာမျိုးကိုအာရုံစိုက်လိမ့်မယ်လို့လည်းစီးရီးကဲကဲတွေကခန့်မှန်းထားကြတာပါစီးရီးယားနိုင်ငံမှာ2011ခုနှစ်မတ်လကစတင်ခဲ့တဲ့ပြည်တွင်းစစ်ကြောင်းလူပေါင်း3000ကျော်သေဆုံးပြီးတန်းနဲ့ချီအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်ခင်ဗျာ
။ Chelsea တင်းကတော့England Premier League MLB Champion ဖြစ်သွားပါပြီ2016ဆက်ကွန် Premier League ဘောလုံးပွဲပြီးဖို့နှစ်ပွဲလုံး36ပွဲကစားပြီးတဲ့အချိန်မှာ89မှတ်နဲ့ MLB Champion ဖြစ်သွားတာပါ။တောက်ကြနေက West Brom နဲ့ကစားတဲ့ပွဲမှာပွဲပြီးကနေမှ Bashuari တွင်းတဲ့ဂိုးနဲ့ Chelsea ကတကူကိုမရှိနဲ့နိုင်သွားတာကြောင့်ပွဲပဲကြံတော့တဲ့အချိန်မှာဒုတိယနေရာက Spurs အသင်းထက်10မှတ်အသာနဲ့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
Queen Line ကိုအောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ပြင်သစ်သမ္မတရွေးကောက်ပွဲနဲ့ဥရောပနိုင်ငံရဲ့အခြေအနေကိုတင်ဆက်ပေးချင်ပါတယ်ပြည်ထောင်နိုင်ငံသမ္မတရွေးကောက်ပွဲမှာ Emmanuel Macron အနိုင်ရတာကြောင့်အနောက်နိုင်ငံတော်တော်များများကခေါင်းဆောင်တွေစိတ်သက်သာရရခဲ့ကြပါတယ် National Front Party ကအမျိုးသားရေးဝါဒီ Marine Le Pen ကအနိုင်ရမယ်ဆိုရင်ပြင်သစ်နိုင်ငံဟာဥရောပသမ္မတကနေထွက်ခွာသွားနိုင်တယ်ဆိုတဲ့အနေအထားမျိုးကြောင့်ပါဒါပေမဲ့လည်းဥရောပရဲ့အနာဂတ်ဟာမတိမချာရှိနေသေးပဲလို့သုံးသပ်သူတွေကသတိပေးကြပါရစေ။ဥရောပရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးဘာတွေဆက်ဖြစ်လာနိုင်လဲဆိုတာကို VOA သတင်းတောက် Gelade Franceschi ကလေးလာသုံးသပ်သူတွေနဲ့ဆွေးနွေးထားပါရစေ။ကိုအောင်ကပြောပြပေးပါလိမ့်မယ်
။ဒုတိယကမ္ဘာစစ်ပြီးဆုံးပြီးနောက်ဥရောပမှာစီးပွားရေးပြန်လည်လည်ပတ်နိုင်အောင်အမေရိကန်ပြည်အောင်စုကငွေကြေးထောက်ပံ့ကူညီခဲ့ပါရစေ။အနည်း90ကျပ်ပြီးနောက်မှာတော့အမေရိကန်တို့ရဲ့ဥရောပဆိုင်ရာနိုင်ငံခြားရေးမူဝါဒရဲ့အောင်မြင်မှုတွေကိုတွေ့မြင်နေရပါတယ်။ Hudson Institute က Walter Resemeter မူဝါဒရေးရာကျွမ်းကျင်သူတစ်ဦးဖြစ်ပါတယ်
။ If you ask what is the kind of world the United States would like the world to look like?
ကိုယ်ကအမေရိကန်ပြည်အောင်စုအနေနဲ့ဘယ်လိုမြင်နေတယ်လဲမေးရင်တော့အဖြေကတော့ဥရောပလိုပဲဖြစ်မှာပါ။ဒ တရားဥပဒေစိုးမိုးမှုရှိတဲ့ဒီမိုကရက်လူပေါင်းအတိုင်းဝိုင်းလွတ်လပ်စွာကုန်သွယ်နိုင်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်လူ့ခွင့်ရေးစရည်ရှိဖို့ပါပဲ
။ဒါပေမဲ့လည်းဒီကနေ့မှာဥရောပဟာအခက်အခဲတွေနဲ့ရင်ဆိုင်နေရပြီးဘယ်လမ်းကြောင်းကိုသွားနေတယ်ဆိုတာတည်တည်ကြဲကြဲမသိရဘူးလို့မစ်ကပြောပါတယ်
။ Whether it's the migration crisis, the utter catastrophic inability of Europe
ရွှေပြောင်းဝင်ရောက်သူတွေရေတောင်ပိုင်းနယ်စပ်တစ်လျှောက်ကမတည်မြဲမှုတွေယူရိုငွေကြေးစရည်ရဥရောပမှာရင်ဆိုင်နေရတဲ့ပြဿနာတွေပါတကယ်လို့ဒါဒီကိစ္စတွေကိုမဖြေရှင်းနိုင်မဲ့ရည်ရွယ်ချက်တွေကိုအကောင့်ထဲမှာပေါ်နိုင်မှုဆိုရင်တော့အားလုံးလည်းခွာပြဲသွားနိုင်ပါတယ
်။ဥရောပရဲ့လက်ရှိပြဿနာတွေဟာကမ္ဘာတစ်လောပေါင်းကူးဆက်သွယ်လှုပ်ဆောင်မှု globalization ရဲ့ကြာဆုံးမှုဖြစ်တယ်လို့သမ္မတဥပမာအကြံပေးဖြစ်ခဲ့တဲ့ဥပဒေရေးရာကျွမ်းကျင်သူ Charles Kupchan ကပြောပါရယ်ကမ္ဘာမှုပြုဖို့ကြိုးပမ်းလှုပ်ဆောင်နေတဲ့တစ်ချိန်ထဲမှာမညီမမျှမှုတွေဒေသအလိုက်မတူမငင်ဖြစ်မှုတွေကမ္ဘာအချမ်းသာဆုံးနိုင်ငံတွေရဲ့ယဉ်ကျေးမှုစံတွေယိုယင်းလာတာတွေပိုတိုးလာတယ်လို့သူကပြောပါရယ
် There are now large segments of society
Britain ပြင်သစ်အီတလီစတဲ့နိုင်ငံတွေကလူတွေဟာလက်ရှိသုံးနေတဲ့စနစ်ဟာသူတို့အတွက်အလုံးမဖြစ်တော့ဘူးလို့မြင်လာပါတယ်။ဒါကြောင့်သူတို့အနေနဲ့အတီးကြခွတ်ထွက်ချင်နေတာပါ
။လွတ်လပ်တဲ့နိုင်ငံတွေက liberal EU စပေါ်ဥရောပလူမှုအတိုင်းဝိုင်းထက်ဝက်လောက်ကမျောလင့်ချက်ကင်းမဲ့နေပြီးအပြင်အနေနဲ့ဒီ EU စကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေကိုလူလူကရွေးချယ်ဖို့ကြိုးပမ်းလာတာပါ။ဒါပေမဲ့လည်းအပြေရဖို့တော့မလွယ်သေးဘူးလို့ Kupchan ကပြောပါတယ်။
The $6 million question is what are average Brits in Liverpool?
Liverpool ကဗြိတိန်နိုင်ငံသားတွေပဲဖြစ်ဖြစ်အီတလီကမီလန်ဒါမှမဟုတ်တူရင်ကလူတွေပဲဖြစ်ဖြစ်2025မှာသူတို့ဝင်ငွေအတွက်ဘာတွေလောက်ကြမလဲဆိုတာပြောဖို့ခက်ပါသေးတယ်။ဘယ်သူမှအဲ့ဒီမေးခွန်းကိုမဖြေနိုင်ပါဘူး။
တကယ်လို့သာလူကြိုက်များလောက်အောင်ဆွဲဆောင်စီယုံနိုင်တဲ့နီးလန်းဟာဥရောပမှာဆက်ပြီးတော့ခြေပြန့်လာမယ်ဆိုရင်အတိတ်တုန်းကလိုဥရောပဟာတစစီပြန်ပြိုကွဲသွားနိုင်တယ်လို့မိကသတိပေးပါတယ
်။ If this vision fails in Europe, it's a fundamental
ဥရောပမှာစီးလုံးမှုပြိုကွဲလာမယ်ဆိုရင်အမေရိကန်နဲ့ကမ္ဘာကြီးတွေအဓိကကျတဲ့မိခွန်းကတော့21ရာစုဒီကနေ့ကမ္ဘာဘယ်လိုပုံစံဖြစ်လာမလဲဆိုတာပါပဲ။
တကယ်တော့လေပြင်သစ်မှာဘသူနိုင်နဲ့ရှုံးနေဆိုတာဟာအဓိကကြတာမဟုတ်ပေမဲ့အနှစ်60ကြာပြင်ဆင်လာခဲ့တဲ့ဒီစီမံကိန်းကြီးအပေါ်အဖွဲ့ဝင်နိုင်ငံတနိုင်ငံရဲ့ရွေးကောက်ပွဲကလွှမ်းမိုးနေနေတာဟာဥရောပသမဂ္ဂအခြေခံအုတ်မြစ်ရဲ့အားနည်းချက်ဖြစ်တယ်လို့မစ်ကထောက်ပြပါတယ်။လွန်ခဲ့တဲ့10နှစ်လောက်ကတွေးထင်မှထားတဲ့အရာတွေဟာအခုအခါမှာတကယ်လက်တွေ့ရင်ဆိုင်လာပြီလေဖြစ်ပါတယ်ခင်ဗျာ။
တော်ရရှိများရှင်ဒီမနက်ကမှပြောင်းလဲတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်ပြည်ပမှာသွားရောက်ပညာသင်ကြားခဲ့တဲ့သူတချို့ဟာအခုခါမှာမြန်မာနိုင်ငံကိုပြန်ပြီးတော့ပညာရေးဝန်ဆောင်မှုလုပ်ငန်းတွေလုပ်ကိုင်နေကြပါတယ်။ဒီလိုလုပ်ကိုင်တဲ့နေရာမှာသူတို့တွေအနေနဲ့ဘယ်လိုအခက်အခဲမျိုးတွေရင်ဆိုင်နေရပါလဲ။ဒီအခက်အခဲတွေကိုဘယ်လိုကျော်လွှားနိုင်ပါပါလဲ။ဒီတစ်ပတ်စနေနေ့ညတိုက်ရိုက်လီလိုက်စီစဉ်မှာဆွေးနွေးသွားမှာပါရှင်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ချုပ်တင်ပေးပို့ထားမယ်ဆိုရင်ဓာတ်ရိုက်လီလိုက်အစီအစဉ်ထုတ်လွှင့်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုယ့်ရဲ့သဘောထားအမြင်တွေကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့လို့ရပါတယ်ရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်ပြကြမယ်သောတာရှင်တွေကိုဖိတ်ခေါ်ပါရစေ
။သောတာရှင်တွေနေဒီနေ့ည9:00အစီအစဉ်မှတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်ပြလာကြဖို့ကလေးထမှန်ဖိတ်ခေါ်လိုက်ပါရစေ။တိုင်းလီလိုက်စီစဉ်တွေကိုဘတ်စင်အင်္ဂါနဲ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါရစေ။ခုတစ်ခါမှာတော့ထိုင်းနိုင်ငံရောက်ရွှေပြောင်းအလို့သမားကြီးကိုတင်ဆက်ပေးကြပါရစေ။ထိုင်းနိုင်ငံရောက်ရွှေပြောင်းမြန်မာအလို့သမား3တန်းကနေ4တန်းလောက်တရှိရတဲ့အတွက်ပြီးခဲ့တဲ့လကပဲအလို့သမားတန်းအရာရှိ5ဦးကိုခန့်အပ်လိုက်ပါတယ်။နေရာဒေသတွေကိုခွဲပြီးတာဝန်ပေးရတာဖြစ်ပြီးတော့ထိုင်းတောင်ပိုင်းကိုတာဝန်ကျတဲ့အလို့သမားတန်းအရာရှိတဲ့ဦးအောင်ခင်မင်းကအလို့သမားတွေရှိတဲ့စစ်ရုံတွေကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။တနိုင်ငံသဘောတူစာချုပ် MOU နဲ့အလို့သမား100လောက်အတွက်စာချုပ်ထားတဲ့စေယုံကိုတွားပြီးတော့လေ့လာကြည့်ရှုခဲ့ရတယ်ဖြစ်ပါတယ်။ပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာကြတဲ့အလုပ်သမားတွေထိုင်းနိုင်ငံမှာအနေကျပြီးထိုင်းနိုင်ငံကလုပ်ပေးထားတဲ့ပန်းရောင်အလုပ်လုပ်ခွင့်ကပ်ပြားကိုင်ဆောင်ထားတဲ့အလုပ်သမားတွေရှိတဲ့စူရတ်ဌာနီခရိုင်ကိုတွားရောက်လေ့လာခဲ့ရမှာတော့အလုပ်သမားတွေအဆင်ပြေမှုရှိတာကိုတွေ့ကြုံခဲ့ရတယ်ဆိုပြီးအလုသမားတန်အရာရှိတဲ့ကဆိုပါတယ်ဒါပေမဲ့လည်းထိုင်းတောင်ပိုင်းတစ်ခုလုံးမှာတော့အဆင်မပြေတဲ့နေရာတွေလည်းရှိနေနိုင်ပါတယ်ဆိုပြီးထိုင်းတောင်ပိုင်းရနောင်းဒေသမှာတာဝန်ယူရတဲ့အလုသမားတန်အရာရှိဦးအောင်ခင်မြင့်ကပြောပါတယ
်ဆက်ထားပြီးတဲ့အခါကျတော့ဒီဘက်ကထိုင်းနိုင်ငံတောင်ပိုင်းမှာရှိတဲ့ဆက်ယုံကြုံရုံတွေကနေပြီးအလုသမားတွေပါပဲ ခေါ်စားဖို့နော်လုပ်ခေါ်စားပေးဖို့အခါကြတော့အမှန်အတိုင်းအလုပ်သမားလိုအပ်မှုရှိမရှိလုပ်ငန်းဝင်အခြေအနေကောင်းမှုမရှိမရှိပေါ့နော်အဲမျိုးကြီးကျွန်တော်တို့ဝင်အသွားရောက်ပြီးတော့ကိုယ်ပိုင်စစ်ဆေးကြည့်ရှုတာပေါ့နော် MOU အလုပ်သမားမဟုတ်ပါဘူးဒါပေမဲ့နှစ်ပေါင်း5နှစ်6နှစ်9နှစ်အထိရောက်ကန်ပြီးတော့ဗျအင်္ဂါဝင်အချိန်တွေကအဆင်ပြေနေတယ်။သူကမီဒီယာတိုင်းမှာအားလုံးကကောင်းမယ်မကောင်းဘူးပေါ့အကုန်လုံးကိုကျွန်တော်တို့ကပြောလို့မရဘူးမှရဲ့။ပြောလို့မရဘူးဆိုတော့သူကသူအဆင်ပြေပြီးကောင်းမွန်နေတဲ့လူတွေရှိရပါတော့နော်။ရှိသလိုဒီလိုပဲဟိုကြားမဝင်တာပြီးတော့အဆင်မပြေဖြစ်ဟိုပြောင်းရွှေ့ပြီးပြောင်းရွှေ့အဲ့လိုဖြစ်နေတဲ့လူတွေလည်းရှိတယ်။အဲဒီလိုပဲပြီးတော့ကြားဝင်တာပြီးတော့လည်းဒီအလုပ်ခွင့်စည်းကမ်းတွေချိုးဖောက်တယ်အလို့ရှင်ငင်းနဲ့အဆင်မပြေဖြစ်ကြအဲ့လိုဖြစ်ပြီးတော့ဟိုအဆင်မပြေဖြစ်နေတဲ့လူတွေလည်းရှိကြမှာရဲ့
လူသမားတွေရဲ့ပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်တန်ရာရှိနှစ်ယောက်ထားရကနေမြမတန်ယုံကတိုးချဲ့ပြီးနေရာဒေသလိုက်တန်ရာရှိနောက်ထပ်3ဦးကိုထပ်မံခန့်အပ်လိုက်တဲ့အတွက်အလို့သမားတန်ရာရှိ5ဦးရှိသွားပြီဖြစ်ပါတယ်ထိုင်းတောင်ပိုင်းမှာနေရာကျယ်ပြန့်တဲ့အတွက်နောက်ထပ်လူသမားပြဿနာတွေဖြစ်လာတဲ့အခါမှာတော့အတက်နိုင်ဆုံးလှုပ်ဆောင်ပေးနိုင်ဖို့ကြိုးစားလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းတန်ရာရှိတဲ့ဦးအောင်ခင်မြင့်ကပြောပါတယ
်အလုပ်ခေါ်စားပါဝါတဲ့မူပြပြီးတော့ကျွန်တော်ကပြောလို့ရမှာပေါ့နော် MOU နဲ့ဆိုတာအခုမငရဆိုရင်အယောက်ကြာခေါ်ပါလေ90ကြာ90မှ30ပေါ့နော်ခေါ်တဲ့အခါကျတော့ကျွန်တော်သွားကြည့်ရတဲ့အခါကျတော့စိတ်ယုံပါလေဒါအမှန်ဟိုမှန်မှန်ကန်ကန်နဲ့ပေါ့နော်ဆောင်ရွက်နေတယ်ဒီသွားရေးပေါ်ပါလေကာကွယ်စောင့်ရှောက်မှုပေးရရှိတယ်ဆိုတော့အဲကျွန်တော်အဲ့လိုကိုသွားတဲ့စိတ်ပုံပဲကျွန်တော်ကပြောနိုင်မှာပေါ့နော်ဒီတောင်ပိုင်းဆိုရတဲ့အမရေဟိုငငယ်ကျေပြန့်နေလေကျေပြန့်ရဲ့ခါကျတော့ချက်ချင်းမဟုတ်တော့သူထိုက်တဲ့အချိန်ကာလတစ်ခုယူပြီးတော့ကျွန်တော်တို့ဆောင်ရွက်ပြီးမှာပေါ့နော်။ဘာလို့လဲဆိုချက်ချင်းဆိုတာကြီးကကျွန်တော်တို့မှကမဖြစ်နိုင်ဘူးလေ။ဟုတ်လားမဟုတ်လား။ကျွန်တော်ကရောက်နေတဲ့နေရာနဲ့ဖြစ်ပြနေတဲ့နေရာနဲ့ဟိုကတော့ far away နေတယ်။နောက်ပြီးကျွန်တော်တခြားအလုပ်ငန်းကိစ္စတစ်ခုကိုဖြည့်ရှင်းဆောင်ရွက်နေရဆိုရင်တော့ကျွန်တော်တို့ကအဲ့လိုမျိုးအချိန်တော့ယူရမှာပေါ့နော်
။များသောအားဖြင့်တန်ရာရှိတွေကိုထားပြီးအလုပ်သမားပြဿနာတွေကိုဖြည့်ရှင်းဖို့အတွက်စ조사တဲ့အခါမှာဒေသဆိုင်ရာလူမှုအခြေပြုဖွဲ့စည်းတွေဖြစ်တဲ့အလုံသမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေနဲ့လည်းဆက်ဆက်ဖြည့်ရှင်းနိုင်မယ်ဆိုရင်ပုံမကောင်းမှမှာဖြစ်တယ်လို့လည်းအလုံသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်။ထိုင်းတောင်ပိုင်းကအရေးကြီးတဲ့နေရာတစ်ခုဖြစ်ပြီးလူကုန်ကူးမှုတွေအများအပြားဖြစ်နေတဲ့နေရာလည်းဖြစ်ပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့ဒေသအနေအထားအရလုံခြုံရေးအရလည်းမတည်မငြိမ်ဖြစ်နေတာပါ။မြန်မာလူသမားတွေကတော့အလုတ်ကင်ရှာဖွေဖို့လာရင်းနဲ့ရောင်းစားခံရတာတွေတပြက်ခံရတာတွေကိုကြုံနေရတာတွေရှိပါတယ်။အလုံသမားတန်ရာရှိကတော့ပြဿနာတွေကိုချက်ချင်းမရှင်းနိုင်တော့မှတက်နိုင်သလောက်ဖြေရှင်းသွားမှာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်ရှင်
။မင်းမှသတင်းပေးပို့ထားတာပါ။ခုတစ်ခါမှတော့မနေ့ကကျင်းပတဲ့10ကြိမ်မြောက် UPDJC စီဝေးကြောင်းကိုတင်ဆက်ပေးကြပါမယ်။ပြည်내နဲ့တိုင်းတွေမှာတိကျကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမူအဖြစ်သဘောတူလိုက်ကြပါတယ်။မနေ့ကနေပြီးတော့မှကျင်းပတဲ့10ကြိမ်မြောက်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးပွဲပူးတဲကော်မတီ UPDJC အစည်းအဝေးမှာအဲ့လိုလက်ခံသဘောတူလိုက်ကြရလဲဖြစ်ပါတယ်။ကုညဝင်းအောင်ကအပြည့်စုံပြောပြပေးပါလိမ့်မယ်
။ခင်းဆက်ဆက်မှာလက်နက်ကန်ပုံကန်လာတဲ့တိုင်းသားတွေရဲ့တောင်းဆိုချက်လည်းဖြစ်တဲ့ဒန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်စတာဒီပေါ်အခြေခံပြီးပြည်နယ်တွေနဲ့တိုင်းဒေသကြီးတွေမှာကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းနိုင်ခွင့်ကိုမေလ2ရက်မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာမူအဖြစ်သဘောတူခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစောဒေကမီဒီယာတွေကိုပြောကြပါတယ်
။အဓိကကျွန်တော်တို့ဆွေးနွေးတဲ့အထူးကြောင့်လားကျွန်တော်တို့ဒန်းလူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်ပြည်ထောင်စုမှုပါတီစုံဒီမိုကရေစီစနစ်ဘာလို့ကောင်းနေဒီမှာ6ချက်ရှိပါတယ်။ကျွန်တော်တို့ဒီဖက်ဒရယ်အခြေခံမှုတွေအဲ့အခြေခံမှုတွေမှာလည်းကျွန်တော်တို့အတိုင်းပြည်မှာတခါမှမရှိဘူးတဲ့သဘောတူညီချက်ပေါ့နော်ဥပမာကျွန်တော်တို့ကိုပိုင်ပြဋ္ဌာန်းခွင့်နောက်တစ်ချက်ကကျွန်တော်တို့တိုင်းနဲ့ပြည်နယ်တွေမှာကိုပိုင်ကွန်စတီကျူရှင်းတွေထားရှိဖို့ဒါအကုန်လုံးကသဘောတူတယ
်အခုလိုပြည်နယ်တွေအတွက်ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရလာမယ့်အပေါ်ကြိုးစားပေမဲ့ဒေသခံတွေဘလောက်အတိုင်းအတာထိမြန်မြန်တက်တာနဲ့ခံစားခွင့်ရမယ့်အခြေခံဥပဒေမျိုးဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ရမှာဖြစ်ကြောင်းအမေရိကန်အနောက်ဘက်ခြမ်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပြည်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကပြောပါရစေ
။ကျွန်တော်တို့ပြည်နယ်တွေကိုအေးတန့်သူဟာသူအခြေခံဥပဒေစွဲခိုင်းမယ်စွဲခွင့်ပြုတယ်ဆိုတာတော့သိကောင်းတာပေါ့။အဲ့ဒါကျွန်တော်တို့အနေနဲ့အများကြီးကြိုဆိုတယ်။ကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်အဲ့ဒါဟာကိုကျွန်တော်တို့အရန်တောင့်တာတယ်လိုလားတယ်။ဒါပေမဲ့ဘလောက်အတိုင်းအတာအထိဆွဲနိုင်တယ်လေကိုပိုင်လုံနိုင်ခွေဘလောက်ရှိတယ်လေအဲ့ဒါတော့အရေးကြီးတယ်ဟာလားတကယ်လို့များကျွန်တော်တို့ဆွဲတဲ့ဥစ္စာက2000အဖွဲ့စည်းပေါ်အောက်မှာပဲဆွဲရမယ်တိကျညွန်ကြားချက်တွေထွက်လာပြီးတော့ဒီညွန်ကြားချက်အတိုင်း 穿也没水呢，就那路压起呢，去看乌布地的压蛮薄，哎啦，就那收银的，啊，这个个咯，就那路香槟的收银嘛，包啊，啊，多了去吃也没，那比如嘛，啊，空高的收了嘞，香槟的收银个呗，啊，空高的生的过路来呢，那边伢也吃嘛也，南方菜对也，就那点啥的香槟嘛，特的点啥的必须的阿龙香槟牌呢。所以相比来说，你亚，所以亚看你，比如养活亚没，养活比如亚那边上阿龙看你，比如嘛，出价就那路，哎，你费着，所以亚股就那路变不亚没。啊，股啊，别的那个把那水，我嘛，个青皮呢，香皮呢，他等下点啥子的阿龙啊，养比如亚认为阿龙啊，就那路变那个特别嘛没好。
也是要跟亚那边说的，比那那带配置棒，切干物理对哈，那长些配置棒，切干物理奥马达，也是要端样嘛，批把的。မနေ့ကကျင်းပတဲ့ UPDJC အစည်းအဝေးမှာပြည်နယ်တိုင်းဖွဲ့စည်းပုံရေးဆွဲရေးအပါအဝင်နိုင်ငံရေးအကြောင်းအရာ21ချက်စီးပွားရေးကဏ္ဍအတွက်10ချက်လူမှုရေးကဏ္ဍ4ချက်မြေယာနှင့်သယံဇာတကဏ္ဍအတွက်6ချက်စုစုပေါင်း41ချက်ဆွေးနွေးသဘောတူညီခဲ့ကြပါတယ်ပြည်နယ်တိုင်းတွေအတွက်ဖွဲ့စည်းပုံရေးဆွဲရေးအချက်ကိုတော့မေလ24ရက်နေ့မှာကျင်းပမဲ့21ရာစုပင်လုံညီလာခံမှာထပ်မံတင်သွင်းပြီးအတည်ပြုချက်ရယူသွားမှာဖြစ်ပါတယ်ခင်ဗျာ
ကုညဝင်းအောင်တင်ဆက်ထားဖြစ်ပါတယ်။ VOA ကနေမကြခင်မှာအတင်ဆက်မဲ့ည9:20ထိမြန်မာဘာသာစီစဉ်နေမှာတော့အပတ်စဉ်မြန်မာတခွင်အစီအစဉ်တင်းတောင်မတ်စုအပြင်ဒိုင်းလိုင်းစီစဉ်စာရတွေကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။ VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကုရန်နိုင်ငံကကြီးညာပေးပါမယ်ရှင်။
အမေရိကန်သမ္မတဒေါနယ်ထရမ့်ဟာသူ့ရဲ့ဘဲဥပုံရုံးခန်းမှာဖြစ်စေသမ္မတအီမီတော်မှာအဲဒရီနဲ့ညစာစားချိန်မှာဖြစ်စေပြောတဲ့စကားတွေကိုအတန်ဖန်ထားမှုရှိမရှိပြောဆိုဖို့ကိုသမ္မတအီမီတော်ကညှင်းဆို့လိုက်ပါတယ်သမ္မတထရမ့်ကတောက်ကြနေကသူ့ Twitter စာမျက်နှာကနေဒီနေ့ဆန်ဗိုင်းကပြည်ထောင်စုစုံစမ်းစစ်ဆေးဘီရို FBI ညွှန်ကြားရေးမှူး James Comey နဲ့သူတို့ရဲ့တီးခြားဆွေးနွေးမှုတွေကတခုကိုရှုပ်ဝက်အတန်ဖန်ထားတယ်ဆိုတဲ့ရေးသားမှုကနေအငင်းပွားမှုတွေတိုးလာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့နေ့စဉ်ပုံမှန်သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးမြန်းကြတာမှာတော့သမရအိမ်ပြီးတော့ပြောခွင့်ရရှောင်းစပိုက်ဆာကသမရအနေနဲ့ဒါထပ်ပို့ပြီးတော့ထပ်ပြောဖို့မရှိဘူးလို့လည်းထပ်တလဲလဲဖြေကြားသွားခဲ့ပါတယ်။အမေရိကန်သမရဒေါနယ်ထရမ့်ရဲ့လွန်ခဲ့တဲ့ဆယ်နှစ်အတွင်းအခွန်ပေးဆောင်ခဲ့တဲ့မှတ်တမ်းတွေရချင်းချက်အနေချင်းလောက်ကလွဲလို့ရုရှားနိုင်ငံကနေဝင်ငွေရရှိခဲ့တဲ့အထောက်အထားမတွေ့ရတဲ့အကြောင်းအကျိုးဆောင်ရှိနေတယ်ကပြောဆိုလိုက်ပါတယ်။ကမ္ဘာတစ်ဝန်းကကုမ္ပဏီတွေနဲ့အဖွဲ့အစည်းတွေအများပြား ransomware လို့ခေါ်တဲ့ computer cyber တိုက်ခိုက်မှုကြီးခံခဲ့ရတာကြောင့်တကမ္ဘာလုံးမှာကြရက်ရိုက်ခတ်သွားခဲ့ပြီးတော့လုပ်ငန်းတွေအတော်များများလည်းရပ်ဆိုင်းသွားခဲ့ပါတယ်။ကမ္ဘာပေါ်မှာနိုင်ငံ84နိုင်ငံကမှာ computer cyber တိုက်ခိုက်မှုပေါင်း 4,000 ကျော်လောက်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီ computer cyber တိုက်ခိုက်မှုဟာတောက်ကြနေကဖြစ်ပွားခဲ့တာဖြစ်ပြီးတော့ဒီတိုက်ခိုက်မှုကြောင့် Britain နိုင်ငံမှာရှိတဲ့စျေးရုံတွေအတော်များများလည်းကြရက်ရိုက်ခတ်သွားခဲ့ပါတယ်။မမငငအခြေအနေမျိုးနဲ့ဆိုရင်အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးဖို့ဆန္ဒရှိတယ်လို့မြောက်ကိုရီးယားအစိုးရတန်တမာတယောက်ကဒီကနေ့ပဲပြောဆိုလိုက်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာတရုတ်သမ္မတရှီကျင်းဖင်ဖိတ်ကြားချက်နဲ့ခေတ်သစ်ပိုလန်မကြီးလို့ခေါ်တဲ့ကမ္ဘာလန်တီဆောက်ရေးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုဒီကနေ့မနက်ပိုင်းမှာထွက်ခွာသွားခဲ့ပါတယ်။ချဲလ်စီတင်ကတော့အင်္ဂလန်ပရီးမီးယားလိအမပေးချန်ပီယံဖြစ်သွားခဲ့ပါတယ်။တောက်ကြနေကဝက်စ်ဘရောမ်နဲ့ကစားတဲ့ပွဲမှာပွဲပြီးကနေမှသွင်းတဲ့တကူးနဲ့တကူးကိုမရှိနဲ့နိုင်ရသွားတာကြောင့်လက်ကျန်တဲ့ပွဲပဲကျန်တဲ့အချိန်မှာစပါ့စ်အသင်းထက်ဆယ်မှတ်အသားနဲ့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရီးယားနိုင်ငံကညင်ညာပေးခဲ့တာပါ။ဒီညနေတွေ့စီစဉ်ထုတ်လို့ရမှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နာကတော့ရှောက်ကင်ချန်ဖြစ်ပါတယ်။ဒီမှာအီသန်စမရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:20အထိ9မီတာ24 25နဲ့51တူကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ View ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။တော်တော်ရှင်ပေါင်းကျမရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.